အခုလိုနှစ်တစ်ကူတကြံပွဲတော်ကာလအတွင်းတနိုင်ငံလုံးနဲ့ပြည်သူများပြောပြောရှင်ရှင်ရေကစားနေကြသလိုရန်ကုန်မဟာတကြံပွဲတော်ကာလမှာတော့အရင်နှစ်တွေလိုမဟုတ်ပဲလုံခြုံရေးကောင်းမွန်လာတဲ့အပြင်ပြည်သူတွေဘက်ကရဲတပ်ဖွဲ့နဲ့အပြုတ်တဘောပူးပေါင်းပြီးစနစ်တကျဆောင်ရွက်လာတဲ့ကြောင်းရန်ကုန်တိုင်းဒေသကြီးအာဏာပိုင်တွေကပြောပါရယ်။ ဒါပြင်ရန်ကုန်မြို့မှာစီးပွားဖြစ်ရေကစားမန်တက်ကြီးတွေပိတ်ပင်ခဲ့တဲ့အပေါ်ဝေဖန်မှုတွေရှိခဲ့ပေမဲ့မြို့နယ်ရက်ွက်အလိုက်ရေကစားမန်တက်တွေဖြောပြင်းရေးစင်တွေအများပြားရှိလာတာကြောင့်ပြည်သူအများပျော်ရွှင်စွာရေကစားနိုင်ကြောင်းလဲရန်ကုန်ဒေသခံတွေကဆိုပါရယ်အကြောင်းစုံကိုဆက်လက်နားဆင်ပါရှင်။
NLD ရန်ကုန်တိုင်းအစိုးရတက်ကနေဒီနှစ်တကြံပွဲတော်မှာအများပြည်သူစိတ်လက်အေးချမ်းနဲ့ပျော်ရွှင်မှုရရှိဖို့လုံခြုံရေးကိုအရင်နှစ်တွေကထက်အစပေါင်းများစွာနဲ့အထူးဆောင်ချီတာဝန်ယူထားကြောင်းပူးပေါင်းဆောင်ရွက်ရေးကော်မတီမှပါဝင်နေသူရန်ကုန်တိုင်းလွှတ်တော်ဘန္နာယီစီမံကိန်းနဲ့စီးပွားရေးကော်မတီဥက္ကဋ္ဌဒေါ်စန္နာမင်းက VOA
ကိုပြောပါတယ်။ကျမတို့ဒီလုံခြုံရေးအင်အားကိုတော့မနှစ်ကထက်လည်းအများကြီးပြန့်ပြီးတော့ချထားတယ်။နောက်တစ်ခုကကျမတို့ဒီအရက်ဝတ် တန်တဲ့လေမန်တက်တိုင်းမန်တက်တိုင်းတွေရောနေရာတိုင်းတွေအားလုံးပေါ့နော်ရန်ကုန်မြို့တစ်မြို့လုံးမှာပဲဟိုနောက်ပြီးတော့ရန်ကုန်တိုင်းတစ်တိုင်းလုံးမှာပဲကျမတို့ဟလာဟိုတက်နိုင်တဲ့လောက်တော့အင်အားတွေကိုမနှစ်ကတည်းကပို့ပြီးတော့လုံခြုံရေးအင်အားကိုတိုးမြှင့်ပြီးချထားပါတယ်။ဒါပြင်
NLD အစိုးရတက်လက်ထက်ဒီနှစ်တကြံကာလထူးခြားချက်အဖြစ်ပြည်သူတွေဘက်ကရဲတပ်ဖွဲ့နဲ့အပြုတ်သဘောဆောင်ပူးပေါင်းပြီးပွဲတော်ကာလတခြားစနစ်တကျဖြစ်အောင်ဆောင်ရွက်လာတယ်လို့
ရန်ကုန်အနောက်ပိုင်းခရိုင်ရဲတပ်ဖွဲ့မှဒုတိယရဲမှူးကြီးကျော်ထွတ်ကတင်ပြတော်တွေကိုအခုလိုပြောပါတယ်။မနေ့ကတော့အကြနေပေါ့မနေ့က73ရက်နေ့မှာတော့ကျွန်တော်တို့တကြံတဲ့ပတ်သက်တဲ့မှုခင်းပေါင်းအားလုံး20ဖြစ်ပါတယ်။တကြံတဲ့မပတ်သက်တဲ့မှုခင်း17မှုဖြစ်ပါတယ်။တကြံမပတ်သက်တဲ့အမှု20မှာလည်းပဲထိခိုက်ဒဏ်ရာရတာ9ရောက်လောက်ပဲရှိပါတယ်။တာမန်အားဖြင့်ဒဏ်ရာရခြင်းဖြစ်ပါ မွေးစေဝါနဲ့ပတ်သက်လို့လည်းကျွန်တော်တို့တကြံချိုကာလာတွေကမွေးစေဝါတွေရောကာမစိတ်ကြွစီတွေရောစသဖြင့်ဒါတွေကိုလည်းအသိပညာပေးတာတွေရှာဖွေဖန်ဆီးတာတွေကိုကျွန်တော်တို့ပုံမှန်နဲ့လုပ်ထားပါတယ်အခုချိန်ဒီတော့တရားမန္တရနဲ့ပတ်သက်ပြီးတော့ရေယူထားမှုမရှိပါဘူး။သူတို့ကလည်းစီကံဖောက်ပြတာတော့ကြီးမားတော့မရှိပါဘူး။နံနက်ပါတ်တက်မှတ်ထားတဲ့ရေတဲ့အချိန်7မိနစ်15မိနစ်ပို့ပြီးတော့ရေကစားတာတို့ဆိုတာပါဒါမျိုးတော့ရှိပါတယ်။ကျွန်တော်တို့ကများသောအားဖြင့်တော့ကျွန်တော်တို့ဒီမှာရှိနေတဲ့တပ်ဖွဲ့ဝင်တွေနဲ့ပူးပေါင်းပြီးတော့သူတို့ကလည်းပဲပြည်သူတွေအနေနဲ့ရောတို့ကကျွန်တော်တို့မန္တကိုဥဆောင်တဲ့သူတွေရောအားလုံးပေါ့သူတို့ရဲ့ကိုယ်ပိုင်တာဝန်ယူထားတဲ့လူငယ်အဖွဲ့တွေရောတကယ်နားလည်မှုရှိစွာနဲ့ပူးပေါင်းပြီးစနစ်တကျနဲ့ဆောင်ရွက်လာတာကိုတွေ့ရပါတယ်ခင်ဗျာ။
အခုတက်လာတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအစိုးရကစီးပွားပြည့်ရေကစားမန်းတက်ကြီးအတော်များများကိုပိတ်ပင်ခဲ့တာကြောင့်အရင်အစိုးရလက်ထက်ကလိုမဟုတ်ပဲလူငယ်တွေရဲ့ပျော်ပါမှုကိုအာဏာနဲ့ပိတ်ပင်တားဆီးတဲ့သဘောဖြစ်နေတယ်လို့ဝေဖန်မှုတွေထွက်ခဲ့ပါတယ်။ဒါပေမဲ့လည်းရန်ကုန်မြို့ကန်လူငယ်အမျိုးသမီးပို့ပို့ကတော့ဒီနှစ်တကြံမှာလုံခြုံစိတ်ချမှုအပြည့်နဲ့ပျော်ရွှင်မှုအပြည့်ရှိတယ်လို့ဆိုပါတယ်။
ဒီနေ့တကြံဟိုအရင်ဟိုညီမငယ်ငယ်တုန်းကလို့တကြံလိုမျိုးပြန်ဖြစ်သွားရေပေါ့ပိုစီသွားရေပိုပြီးတော့လူတွေကလည်းကြီးကဲရှိရှိနဲ့ပိုပြီးတော့ပုံမြင်ရရေပေါ့အရင်နှစ်တည်းကလို့တနည်းအားဖြင့်မှလည်းပြုံပြီးတော့အဲ့လိုဟိုလမ်းကျက်တာပဲမဖြစ်ပင်နဲ့ဒီနေ့မှပိုပြီးတော့လမ်းတွေပဲလည်းခြောက်နေတော့လာရတယ်အရှင်ကြီးရေ
ညီမတို့လူငယ်တွေအဲ့လိုရေပက်တဲ့မန်တက်တွေညီမတို့ကိုယ်တိုင်နေကြတော့ပျော်ရွှင်မှုအပြည့်ရှိလားဘလို့ရှိလဲရှင
်ဟုတ်ပျော်ပါတယ်ဟုတ်ဟိုလမ်းမလို့အဲ့လိုလုံးလုံးရင်းရယ်ကောင်းသွားရေတော့လေတော့ဟိုပါကြည့်တော့ရပူပြီးအစင်ကြည်သွားပြီးတော့ပူပြီးလုံးလုံးရှိရလို့ညင်နေမှာဟုတ
်ညီမတို့ဒီနှစ်တကြံပေါ့နော်အခုအစိုးရတက်လည်းဖြစ်လာတယ်နောက်အခုတပည့်ရန်ကုန်တိုင်းမှာလည်းအစိုးရတက်ဖြစ်လာပြီဆိုတော့ဟိုအရင်နှစ်တကြံနေနဲ့မတူပဲညီမတို့ဒီလူငယ်တွေအနေနဲ့ရောဘယ်လိုအခမ်းအစားမိလဲဘယ်လိုတွေ့မြင်ရလဲရှင
်ကောင်းပါရဲ့ဆောဆောရာဝင်လုံးအဓိကတော့လုံခြုံရေးပါမှာအဓိကအခုဒီလိုသွားလာနေတဲ့အဓိကလုံခြုံရေးအဲ့လိုရှမ်းမဖြစ်ဖို့ရဲ့အဓိကအရေးကြီးရဆိုအဲ့ဒါတိတ်မရှိတော့တဲ့ဟာမြင်ရတော့ပူပြီးတော့ကောင်းနေလို့မြင်ပါတယ်
ဒီနေ့တကြံမှာရေကစားမှတ်တဲ့အများဆုံးရှိပြီးလူအစီကားဆုံးနေရာကတော့ရန်ကုန်ပြည်လမ်းမကြီးတစ်လျှောက်ဖြစ်ပါတယ်။အင်းအားကံပေါင်းတစ်လျှောက်မှာလည်းလူပေါင်း300နဲ့400နီးပါးဆက်နဲ့ရေကစားမှတ်တဲ့ကြီးတွေကိုစီကန်းကျက်45ကျက်နဲ့တတ်မှတ်ပြီးရန်ကုန်တိုင်းဆိုရကခွင့်ပြုထားပါတယ်။